မြစ်စုံဆဲတိဆောက်ဖို့မလိုအပ်တော့ဘူးဆိုတာမြန်မာအစိုးရဘက်ကတည်ထားပေမဲ့တရုတ်နဲ့ချုပ်ဆိုထားပြီးသားရင်းနှီးမြှုပ်နှံမှုတွေရှိထားပြီးသားဖြစ်နေတဲ့အတွက်ဒီစီမံကိန်းကိုဘယ်လိုအနည်းနဲ့ပြောင်းလဲလှုပ်ဆောင်သွားမလဲဆိုတာမြန်မာအစိုးရဘက်ကအကောင်းဆုံးနည်းလမ်းတွေစဉ်းစားနေကြောင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းကအင်္ဂါနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားတာပါမြစ်စုံဆဲကိစ္စမြန်မာအစိုးရဘာတွေစဉ်းစားနေတယ်ဆိုတာကိုတော့မန်အင်ဂျင်နိုင်ကကောက်နှုတ်တင်ပြထားပါတယ
်။ကချင်ပြည်နယ်ကမြစ်စုံဆဲစီမံကိန်းကိုစတင်ခဲ့တဲ့အချိန်မှာတည်တည်ချာချာစဉ်းစားတွေးခေါ်ခဲ့ခြင်းမရှိသလိုလူမှုအတိုင်းဝိုင်းနဲ့တဘာဝပတ်ဝန်းကျင်ဘလောက်ထိထိခိုက်နိုင်မလဲဆိုတာတွေကိုသုံးသပ်စဉ်းစားခြင်းမရှိခဲ့ဘူးလို့ဝန်ကြီးဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
်
မြစ်စုံဆဲကိစ္စနဲ့ပတ်သက်လို့ပြောရရင်လွန်ခဲ့တဲ့အစိုးရလက်ထက်ကလေးကစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ဒီစီမံကိန်းကိုရပ်ဆိုင်းခဲ့ပါတယ်အကြောင်းရင်းကတော့ဒါဟာအလွန်ကြီးမားတဲ့စီမံကိန်းတစ်ခုဖြစ်တယ်နောက်ပြီးဒီစီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုအလွန်များမယ်ရွာတွေလူတွေအတော်များများရွှေ့ပြောင်းရမယ်ဒီလိုထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်ပြီးလုံလောက်တဲ့စဉ်းစားမှုမျိုးမရှိခဲ့တဲ့အတွက်ကြောင့်လည်းအရင်အစိုးရလက်ထက်ကလေးကဒီဆဲစီမံကိန်းဆောက်လုပ်တာကိုရပ်တန့်ခဲ့တာပါ
ဒါပြင်မြစ်စုံဆဲဆောက်လုပ်တဲ့နေရာကပြဿနာရှိနေကြောင်းဦးတောင်ထွန်းကပြောပါတယ်။မြစ်စုံဆဲလုပ်မဲ့နေရာနဲ့မလန့်မကန်မိုင်50ဝန်းကျင်မှာသခိုင်းငလီကျောရှိနေတယ်ဆိုတဲ့အချက်ကိုဝန်ကြီးဦးတောင်ထွန်းကထောက်ပြပါတယ်။နောက်ရေလွှမ်းမိုးမဲ့ area ပမာဏဟာစင်ကာပူနိုင်ငံရဲ့နှစ်ဆလောက်တောင်ရှိနေတဲ့အတွက်အဲ့ဒီနေရာမှာလုတ်ကင်စားတောင်နေတဲ့ကြေးရွာပေါင်းများစွာကိုရွှေ့ပြောင်းပေးရမယ့်ကိစ္စဟာတကယ့်ကြီးမားတဲ့ပြဿနာဖြစ်တယ်လို့လည်းဦးတောင်ထွန်းကဆိုပါတယ်။အထူးသဖြင့်မြစ်စုံဆဲတိဆောက်ရေးအတွက်တရုတ်အစိုးရဟာတက်ဆိုင်သူအားလုံးနဲ့တိုင်ပင်ဆွေးနွေးခဲ့ခြင်းမရှိခဲ့ဘူးလို့ဦးတောင်ထွန်းကအခုလိုဝေဖန်ပါတယ
်ဆဲတိဆောက်မှုအတွက်တရုတ်ဘက်ကဒေသခံပြည်သူတွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကျွမ်းကျင်သူတွေအပါအဝင်အခြားတက်ဆိုင်ရာကျွမ်းကျင်သူတွေအားလုံးနဲ့တိုင်ပင်ဆွေးနွေးခဲ့ခြင်းမရှိခဲ့ပါဘူးဆဲတီဆောက်ရေးစီမံကိန်းဆုံးဖြတ်ဖို့ဆိုရင်သူတို့အနေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတယောက်မှုတွေကိုတိုင်းတာတဲ့ဌာနသဘာဝပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုဌာနစတာတွေနဲ့ပူးပေါင်းဆောင်ရွက်သင့်ပါတယ
်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စီမံကိန်းကြီးကိုတရုတ်ကသူ့ဘာသာသူဆုံးဖြတ်လုပ်ကင်ခဲ့ကြောင်းဦးတောင်ထွန်းကပြောပါတယ
်။
ပြောင်းနေတဲ့လက်စစ်တအားထပ်ပြီးမလိုအပ်တော့ပါဘူး။အရင်ကတော့ယူနန်ပြည်နယ်အတွက်လက်စစ်တအားပံ့ပိုးပေးဖို့ဖြစ်ပါတယ်။အခုတော့ယူနန်မှာရောတရုတ်ပြည်တွင်းမှာပါလက်စစ်တအားကပိုရှန်နေပါတယ်။မြန်မာဘာဝင်အိန္ဒိယနိုင်ငံတွေကလက်စစ်စွမ်းအားတွေရောနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာကိုဖြတ်ပြီးယူထားတဲ့လက်စစ်စွမ်းအားတွေတရုတ်မှာရှိနေပါတယ
်။ဒါကြောင့်အခုဆိုရင်မြစ်စုံဆဲမလိုအပ်တော့ဘူးလို့ဦးတောင်ထွန်းကဆိုပါတယ
်။
အခုချိန်မှာဒီဆဲဆောက်ဖို့မလိုတော့ပါဘူးဒါပေမဲ့လည်းသူတို့ကဒီဆဲအတွက်ရင်းနှီးမြှုပ်နှံထားပြီးပြီဆိုတော့ရေစုံမြေစုံအထိဒီလူတွေကဆက်ပြီးလှုပ်ချင်နေတာပ
ါအခုလိုမှားနေတဲ့ကိစ္စကိုဘယ်နည်းနဲ့မဆိုဆက်လုပ်မလားဒါမှမဟုတ်ဒီအမားကိုအမှန်ဖြစ်အောင်လုပ်မလားဆိုတဲ့မိခွန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့အကောင်းဆုံးအဖြေနည်းလမ်းကိုစူးစမ်းရှာဖွေနေကြောင်းဦးတောင်ထွန်းကပြောပါတယ
်
ဘယ်လိုအဖြေလဲဆိုတာကျွန်တော်လည်းမသိပါဘူးသူတို့အနေနဲ့အခြားနီလန်မျိုးစုံကိုစဉ်းစားနေပါတယ်ဆယ်ရဲ့အရွယ်အစားကိုရှော့ချပြီးအခြားနေရာရွှေ့ပြောင်းမလားဒါမှမဟုတ်ဒီဆယ်ဆောက်မဲ့အစားအခြားစီမံကိန်းကြီးတွေနဲ့အစားထိုးပေးမလားဥပမာကြောက်ဖြူရင်နဲ့စီမံကိန်းလိုမျိုးပေါ့ဗျာလူတွေကကြောက်ဖြူစီမံကိန်းအကြောင်းပြောကြတယ်ဒီနေရာမှာလည်းကနဦးအစားက 6.5 ဘီလီယံဒေါ်လာစီမံကိန်းအစားတကယ်စာချုပ်ချုပ်ဆိုသဘောတူတဲ့အခါမှာ 1.3 ဘီလီယံဒေါ်လာအထိရှော့ချနိုင်ခဲ့ပါတယ်။ဒါဟာဒီစီမံကိန်းကြီးကိုမလိုချင်လို့မဟုတ်ပါဘူး။ကျွန်တော်တို့အိန္ဒိယနိုင်ငံတွေရဲ့အမှားမျိုးလိုက်မမှားရအောင်ကျွန်တော်တို့ရှောင်လို့တဲ့အတွက်ဖြစ်ပါတယ
်။လက်ရှိချိန်ထိတော့မြစ်စုံဆဲစီမံကိန်းအတွက်တရုတ်နဲ့အရင်ကချုပ်ဆိုထားတဲ့စာချုပ်ပါအချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးရှင်။